ယူကရိန်းရဲ့လွတ်လပ်ရေးနဲ့နယ်မြေပိုင်ဆိုးရေးကာကွယ်ဖို့လိုအပ်နေသမျှယူကရိန်းကို EU ဥရောပသမဂ္ဂကဆက်ပြီးတော့မှပံ့ပိုးထောက်ခံသွားမယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ
်။ Jetzt kurz vor dem einjährigen Beginn des Krieges selber erscheint, das ist
ပြောသွားတာကတော့စစ်တပ်ကနှစ်ပတ်လည်းမတိုင်မီလေးမှာဒီထိပ်သီးအစည်းအဝေးကထူးခြားပါတယ်။ယူကရိန်းရဲ့ခုခံရေးစိတ်ဓာတ်တင်ကြတာဖြစ်တယ်လို့ဥရောပသမဂ္ဂနဲ့ယူကရိန်းတို့အတူယက်တီကြတယ်ဆိုတာကိုအားကောင်းကောင်းနဲ့ပြသချက်လည်းဖြစ်ပါတယ်။လိုအပ်နေသမျှယူကရိန်းကိုထောက်ခံပြီးတော့ပံ့ပိုးသွားမယ်ဆိုတာကိုယူကရိန်းကလူတိုင်းအားထားလို့ရပါတယ်လို့ဂျာမန်ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်ရှင်။ဒီဂျာမနီအနေနဲ့ယူကရိန်းလိုနေသမျှယက်တီကူညီသွားမယ်လို့ဆိုတာပါ။ကြာသပတေးတောက်ကြနှစ်ရက်တာကျင်းပခဲ့တဲ့ EU ဥရောပသမဂ္ဂထိပ်တန်းညီလာခံအတွင်းမှာတော့မဟာမိတ်နိုင်ငံတွေအနေနဲ့လက်နက်တွေတိုက်လျင်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်။ EU ခေါင်းဆောင်တွေကလည်းယူကရိန်းကိုတတ်နိုင်သမျှအကူအညီပေးမယ်လို့ကတိပြုခဲ့ပါတယ်။ဒါပေမဲ့ယူကရိန်း EU အဖွဲ့ဝင်ရေးဆွေးနွေးဖို့အချိန်ဇယားကိုတော့ EU ကတိတိကျကျမပြောထားပါဘူးရှင်။